ဦးကျော်ထွေးအခုဒီထိုင်းမှာရှိတဲ့မြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လေအဖမ်းခံရပြီးပြန်ပို့ခံရတာတွေဒီအပိုင်းတော်တော်လေးကြားနေရတယ်နောက်တစ်ခါတခြားအခက်အခဲတွေလည်းကြားရတယ်အဲ့တော့ဦးကျော်ထွေးတို့စီကိုဘယ်လိုအစီအခံစာတွေများရောက်လဲခင်ဗျာ
အဲ့ထိုင်းပြဿနာတွေကကျွန်တော်ကြားတယ်ဗျာစိတ်မကောင်းစိတ်ကောင်းသာအဓိကအဲ့ရိုးရဲမှာရှိတဲ့လူမှုဖွဲ့စည်းတွေလေMAD တို့ AAC တို့ပေါ့အဲ့ဖွဲ့စည်းတွေကနေလည်းလှမ်းပြီးတော့ပို့ပေးတာရှိတယ်။နောက်အဲ့ချို့လုံတမားတွေပေါ့လေ။ကိုယ်တိုင်ခံစားရတာလေကျွန်တော်အဲ့မင်းနဲ့တော့တော့ကောင်းလို့ဗိုက်ဘာနဲ့တော့လှမ်းပို့ပေးတာလေရှိတယ်ဗျာ
။အဖမ်းစီကဘယ်လောက်များနေလဲ
။အဲ့ဒါရေတွက်တော့တိကျပြောရခက်သေးတယ်
ဟုတ်ကဲ့ကျွန်တော်တို့ကြားတယ်အခုသူတို့မှာပေါ့နော်ဒီဗမာပြည်ကနေပြီးတော့ passport ပေါ့နော်အဲ့စာအုပ်လိုရတဲ့အတွက်အခက်ခဲရတမျိုးအခက်ခဲဆိုတဲ့အခါမှာငွေကြေးအခက်ခဲလည်းပါတာပေါ့နော်နောက်တစ်ခါထိုင်းရောက်တဲ့အခါကျတော့လေဒီအလုပ်လုပ်ခွင့်လက်မှတ်ဆိုတာထပ်လိုရတယ်ပေါ့အဲ့တော့အဲ့လက်မှတ်နှစ်ခုအတွက်ကိုရင်ပတ်စံတော်တော်ကုန်တယ်ပေါ့နော်သူတို့မှာ
ဟုတ်ကဲ့
ဆိုတော့အဲ့တော့ဦးကျော်ထွေးတို့အနေနဲ့တော့ဒီကိစ္စကိုပြည်လည်အောင်ဘယ်လိုဖြေရှင်းပေးနိုင်မလဲ
ဟိုနံပါတ်တစ်ချက်ကတော့ဗျာကျွန်တော်တို့ဒီက passport နဲ့ပါရသားနဲ့ဟိုမှာလူသမားတတိမှတ်ပြုတဲ့ကပ်ပြားတွေဟာမျိုးထပ်လောက်ရတယ်ဆိုတာဒါသူတို့ဥပဒေပေါ့ဗျာနောက်ချက်ကတော့တရားမဝင်တားရောက်တုံတုံတာမျိုးပေါ့နောက်အဲ့ဒီအားမျိုးအတွက်လည်းလုံလုံခွင့်ပါမဲ့အတွက်ထပ်လောက်ရတယ်ဆိုတာလည်းရှိတယ်ဗျာအဲ့ဒီအရာတွေကလူသမားတွေကတော့တကယ်ဆိုနှစ်ခုလုံးနစ်နာတာပေါ့ဗျာတရားဝင်သွားလဲထပ်လောက်ရတယ်ဝင်သွားလဲထပ်လောက်ရတယ်ပေါ့အဲ့ဒါကိုသူတို့လွတ်တော်အနေနဲ့ကတော့လည်းတော့ဒီလူသမားတွေကိုဥပဒေအရဘယ်လိုအကာအကွယ်ပေးလို့ရမလဲဆိုတာတော့ကျွန်တော်တို့လေ့လာနေတယ်တကယ်တမ်းချက်ချင်းဖြည့်ရှင်းရမှာတော့ဝန်ကြီးဌာနကတော့အကောင်းဆုံးမြတ်နဲ့ဖြည့်ရှင်းဖို့တော့လိုအပ်ပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုကသူတို့အဲ့ passport လောက်တာကိုတချို့ကရန်ကုန်ပြန်လာလုပ်နေရတယ်ပေါ့နော်အဲ့လိုမျိုးပြောပြတယ်အဲ့ဒါမျိုးကဥမာထိုင်းမှာရှိတဲ့တန်ယုံမှာနေလုပ်ပေးရင်ရောမဖြစ်နိုင်ဘူးလားခင်ဗျာ
အဲ့ဒါတော့သူတို့တန်ယုံနဲ့ဒဝမှုကြီးကျယ်ရေးနဲ့ရာဘကနဲ့ညှိနှိုင်းပြီးတော့ကိုယ့်လူမျိုးတွေအကျိုးအတွက်လုပ်ပေးမယ်ဆိုရင်တော့ကောင်းတာပေါ့ဗျာအဲ့တော့ချူဟာတွေကဒီကိုပြန်လာတဲ့အခါအသွားပြန်ကုန်ကြစီခဲ့နောက်သူတို့တွေရဲ့အလုတ်ပြတ်တဲ့အတွက်ဝေဆုံးရှုံးတာပေါ့နော်အဲ့ဒီဟာကတော့သဘယ်ခံစားနေရလို့ဖြစ်တယ်ကပြီးတော့ဒီမှာကျတော့လေဟိုချက်ချင်းမရဘဲနဲ့သူနေရလူတွေအတွက်ဆိုရင်မပုံနဲ့လူတကောင်နဲ့လူကိစ္စတွေမျိုးလဲသူတို့မှာခက်ခဲတွေကပိုကြီးမာတယ်နောက်အဲ့လိုတထိုင်နေမဲ့ဒူရီယာမှာရှိတဲ့ဒီလုံသားတွေဟိုဖြည့်ရှင်းပေးနိုင်မယ်ဆိုတော့အကောင်းဆုံးပဲဘာလို့ချို့လုံသားတွေကနေပြီးတော့အမဗီယိုပြန်ပို့တဲ့ဝင်ငွေတွေကလည်းအတိုင်းအတာတစ်ခုရှိနေတာ။အဲဒီဝင်ငွေတွေပေါ်မှာလည်းချင်းတွက်ပြီးတော့တို့ဝအနေနဲ့ကူညီပေးနိုင်တော့အကောင်းဆုံးလို့ယူဆပါတယ
်။ဟုတ်ပါတယ်ကျွန်တော်သိသလောက်ဆိုလို့ရှိရင်ဒီအလုပ်သမားတွေမှာလေချွေတာစားတော့ပြီးတော့မိဘတွေစီကိုပေါ့နော်တလားတလားကိုတသိန်းတသိန်းခွဲနှစ်သိန်းအဲ့လိုမျိုးရအောင်အနည်းဆုံးပြန်ပို့ကြတာပေါ့နော်။အဲ့တော့ဒီပတ်စံလည်းဒါတိုင်းပြည်တဲ့ပြန်စီစဉ်သွားတာပဲဟုတ်။ဆိုတော့အဲ့လိုအကျိုးရှိတယ်ဆိုတော့ရှူဒေါင်းနေဆိုလို့ရှိရင်အလုပ်သမားတွေအတွက်လည်းကူညီပေးသင့်တယ်ဆိုတာမျိုးပေါ့နော်။ဒါမျိုးတွေကလည်းကျန်တဲ့အဖွဲ့အစည်းတွေကလည်းထောက်ပြကြတယ်ခင်ဗျာ။
ဟုတ်ကဲ့ဟုတ်ပါတယ်
အဲ့တော့နောက်တစ်ခုကအခုဒီတရားမဝင်လို့ဆိုပြီးတော့အဖမ်းခံရပြီးတော့မြန်မာနိုင်ငံဘက်ကိုပြန်လွှဲပြောင်းတဲ့အခါမှာလက်ခံတဲ့အဖွဲ့အစည်းကဥမာဥပဒေကြောင်းအရဆိုရင်ဘလို့အဖွဲ့အစည်းလဲလာဝကအဖွဲ့အစည်းလို့ဖြစ်တင်လာဘာလို့ဆိုတော့တချို့ကျွန်တော်ကြားနေရတာဥမာနေကြောင်းဆောင်အဖွဲ့ကိုပြန်လွှဲတယ်ဆိုတာမျိုးလဲကြားရလို့လေ
ကျွန်တော်လည်းကြားတယ်ဟုတ်တကယ်ဆိုလက်ခံမှာဒီကလာဝကအဖွဲ့အစည်းကလက်ခံရပါလေတရားမဝင်သွားရမှုနေသက်ဖြတ်ကျော်မှုတွေလာဝကပဲတာဝန်ရှိတာဟုတ်အဲ့လိုမျိုးတာဝန်ရှိတဲ့သူကရန်နေရမှုပဲနဲ့ကြားဖွယ်သေးတခုတွေရတယ်လက်ခံတယ်ဆိုတော့ဥပဒေရတော့ကန့်ညီတဲ့အခြေအနေမျိုးတော့မဟုတ်ဘူးဗ
ျဟုတ်ကဲ့အဲ့တော့အခုလက်တလောပေါ့နော်သူတို့မှလည်းဟိုအားကိုးရမဲ့တယ်လို့ဖြစ်နေတဲ့ခါကျတော့ဟိုမှာဥချွထွေးတို့အနေနဲ့ပေါ့နော်အစိုးရကိုတိုက်တွန်းတာပဲဖြစ်ဖြစ်ဒီကိစ္စပို့ပြီးအချောမွေးလောင်ပဲဖြစ်ဖြစ်ဘလို့လှုပ်ပေးဖို့အစီအစဉ်တွေရောစဉ်းစားမိလဲခင်ဗျာ
ဒီကရေအပကတော့တကယ်အင်္ဂါနေ့လာပုတ်တခုလာကျွန်တော်လွတ်တော်မှာမိကုံးပေးတာလားရှိရဲကျေပွင့်ပြမိကုံးပေါ့အဲ့ဒီဘရောက်ဖြေပြောင်းတို့တမားတွေအစိုးရအနေကာကွယ်ပေးဖို့လေဟိုဝန်ကြီးကတော့လာဖြေသွားပါတယ်သူတို့လည်းတက်နိုင်တယ်လို့ဆောင်ရွက်နေပါတယ်ဆိုတာလေဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလူတမားတွေအကာအကွယ်ပေးဖို့တွေမကဘူးလူကုန်ကူးခံရတဲ့ကိစ္စမျိုးတွေကြီးပါဟိုအကာအကွယ်ပေးနိုင်ဖို့အတွက်ကျွန်တော်တို့အချက်လက်တွေစုဆောင်းနေပါတယ်အဲ့တော့ဒီကေခါရတဲ့ဆိုရှင်လည်းအချက်လက်တွေမျိုးကြီးကိုပို့ပေးသေးခြင်းပါလေ။အချက်လက်များများစုဆောင်းနိုင်ပါတော့ပြည်သူနဲ့အကာအကွယ်လုပ်လို့ရပါမယ
်။တစ်လက်စတဲ့ကျွန်တော်သိချင်တာတစ်ခုကမနေ့ကဆိုလို့ရှိရင် MOU စာချုပ်နဲ့အလုပ်သွားလုပ်တဲ့အလုပ်သမားတွေရဲ့ပြဿနာကိုသတင်းစာရှင်းလင်းပွဲလုပ်သလိုတစ်ဖက်ကလည်းအလုပ်သမား agency နဲ့အလုပ်ရှင်တွေကလည်းတစ်ခါပြန်ပြီးတော့အဲ့ဒီအလုပ်သမားတွေကိစ္စကိုမဟုတ်ဘူးဆိုညင်းပြီးတော့အခုတရားတော်ဆွဲတယ်လို့ကြားတယ်လေ။အဲ့ဒီဖြစ်ရပုံမှာဥကြွထွေးတို့ဘယ်လိုမြင်သားလဲ
။တကယ်ဆိုဗျာတော်ဝင်ရှိတဲ့လုံသမားဝန်ကြီးဌာနမျက်မြတ်တတ်တာအကြံပေးလို့ဆိုရင်ဒီပြဿနာတွေကဖြစ်လာတယ်လို့သူတို့ကနေပြီးတော့ဒီလုံသမားပို့တဲ့ကုမ္ပဏီကပုံမှန်လွှဲချော်မှုတွေဖြစ်နေတယ်ဆိုကုမ္ပဏီကိုပြန်တာဝန်ယူခံရမှာတာဝန်ယူမှုတွေမရှိဘူးလွှဲချော်မှုတွေရှိရင်အဲကုမ္ပဏီကိုသွားနေပြီးတော့အေးအယူဆောင်ရအောင်အေးအယူဆောင်မှုတွေအားနေတဲ့အခါကျတော့ချို့ကုမ္ပဏီတွေကဆက်ပြီးတော့ တရားမျိုးတွေကျူးလွန်ဖို့ဝင်မလေးကြအဲ့လိုကျူးလွန်တဲ့ခါကျတော့မရှိလို့သွားလှုပ်လှုပ်စားတဲ့ကိုယ်နိုင်ငံသားတွေဟိုမှာဒုက္ခရောက်ကြတယ်ကုမ္ပဏီတိုင်းတော့မဟုတ်ပါဘူးကျွန်တော်လည်းကြားပါအချို့ကုမ္ပဏီတွေကတတော်များများကလည်းမှန်မှန်ကန်လှုပ်တဲ့ကုမ္ပဏီတွေရှိပါတယ
်တကယ်လို့ထိုင်းနိုင်ငံရောက်ဒီမြန်မာအလုပ်သမားတွေအနေနဲ့သူတို့အခက်အခဲဖြစ်နေပြီဆိုလို့ရှိရင်ဘယ်ဟိုအကူအညီတောင်းသင့်လဲခင်ဗျာ
အရင်ဆုံးတာဝန်ရှိသူကတော့တန်ယုံပဲဗျတန်ယုံကလှုပ်သမားတန်ရာရှိလဲလွတ်သားတယ်အဲ့ဒီတန်ယုံကမှအာမကူအောင်ဆိုရင်လိုက်ကူညီပေးနေတဲ့အဖွဲ့အစည်းတွေရှိတယ်။အဲသူတို့လည်းကူညီတောင်းလို့ရတယ်။ပြီးတော့သက်ဆိုင်ရာနိုင်ငံရဲ့ဥပဒေကိုလေ့လာပြီးတော့ဥပဒေကြောင်းရလည်းအရေးယူနိုင်အောင်ကြိုးစားဆောင်ရွက်ဖို့တင်နေတာ။တစ်ဖက်ကကူညီတောင်းဖို့လည်းကြိုးစားလို့ကိုယ်တိုင်ကလည်းကိုယ့်ကိုပါဝင်နိုင်ဖို့အတွက်တော့လှုပ်လှုပ်ရင်းနဲ့တော့လေ့လာထားကြစီဖြစ်တယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ခင်ဗျာအခုလိုပြောပြတာ
။ဟုတ်ကဲ့ပါဘုရား။